and bends that never break me, 'cause it only serves to make me more determined to achieve my final goal.
Thank you very much. And tonight I have the high privilege and distinct honor of my own as the first president to begin the State of the Union message with these words. Madam Speaker.
ကိုကျေးဇူးတင်ပါတယ်ဒီညကျွန်တော်အနေနဲ့ဂုဏ်ယူစွာပဲပထမဆုံးသမ္မတအဖြစ်နိုင်ငံတော်အခြေပြမင်းကွန်းကိုပြောကြရမှာအမျိုးသမီးလွတ်တော်ဥက္ကဋ္ဌခမည်းလို့ဏ္ဍန်းနဲ့စတင်ပြောကြားခွင့်ရမှာဖြစ်ပါတယ
်အဲ့ဒါကတော့2009ခုကအမေရိကန်ရဲ့43ဦးမြောက်သမ္မတ George W. Bush ကလွတ်တော်နှစ်ရမှာနိုင်ငံတော်အခြေပြမင်းကွန်းပြောကြားရမှာကယ်လီဖိုးနီးယားပြည်နယ်က Democrat အောက်လွှတ်တော်အမ Nancy Pelosi ကိုပထမဦးဆုံးနိုင်ငံရဲ့အမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌအဖြစ် Madam Speaker ဆိုပြီးသူ့ရဲ့နိုင်ငံတော်အခြေပြမိကွန်းအစမှာဂုဏ်ယူစွာနဲ့နှိပ်စက်ပြောကြားခဲ့တာပဲဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဟာအမေရိကန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတနဲ့ဒုတိယသမ္မတအပြီးမှာတတိယနိုင်ငံမှာယာဒူးအကြီးဆုံးပုဂ္ဂိုလ်ဖြစ်ပြီးသမ္မတနဲ့ဒုတိယသမ္မတတစ်ခုခုဖြစ်ခဲ့သောသမ္မတယာဒူးကိုဆက်ခံရမည်သူဖြစ်ပါတယ်။2009ခုကနေ2017ခုထိအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ထမ်းဆောင်ခဲ့သူNancy Pelosi ဟာ2003ခုနှစ်2009ခုနှစ်အထိအောက်လွှတ်တော်အမအနည်းစုခေါင်းဆောင်ဖြစ်ထမ်းဆောင်ခဲ့သူဖြစ်ပြီး2009ခုနှစ်သမ္မတ Bush လက်ထက်မှာအောက်လွှတ်တော်မှာ Democrat အမအများစုအနိုင်ရရှိလိုက်တဲ့အတွက်ကြောင့်အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာခဲ့တာပါတခါ2010ခုရွေးကောက်ပွဲမှာ Democrat တွေကအောက်လွှတ်တော်အမအများစုနေရာကိုဆုံးရှုံးခဲ့ရမှာ2011ခုကနေခု2019ခုဇန်နဝါရီလအထိသူဟာအောက်လွှတ်တော်အမအနည်းစုခေါင်းဆောင်ဖြစ်ထမ်းဆောင်နေတာဖြစ်ပါတယ်။ဒါပေမဲ့သမ္မတ Trump လက်ထက်နိုဝင်ဘာလကကျင်းပခဲ့တဲ့စစ်တမ်းဝယ်ရွေးကောက်ပွဲတွေမှာတော့အောက်လွှတ်တော်မှာ Democrat ကအမ232ဦးအနိုင်ရလိုက်တဲ့အတွက်နောက်တည့်ဇန်နဝါရီလလွှတ်တော်သစ်ခေါ်ယူတဲ့အခါအောက်လွှတ်တော်အမ Nancy Pelosi ဟာအမအများစုခေါင်းဆောင်ဖြစ်ပြန်ခန့်အပ်ဖို့သူ့ပါတီကအမည်တင်သွင်းခြင်းခံခဲ့ရပါတယ်။2018ဟာအမေရိကန်အမျိုးသမီးတွေသမိုင်းတည်နဲ့နိုင်ငံရေးနှစ်ဖြစ်သလိုအောက်လွှတ်တော်မှာအမတ်နေရာ435နေရာနဲ့အမျိုးသမီးလွှတ်တော်မှာ100အနိုင်ရရှိခဲ့ရမှာ90ကဒီမိုကရက်ပါတီကဖြစ်ပြီးအဲ့ဒီအနေနဲ့ပထမဦးဆုံးအမျိုးသမီးအမတ်ဖြစ်လာသူအရေအတွက်ဟာ30ရှိတာဖြစ်ပါတယ်ဒါကြောင့်လည်းအသက်88နှစ်အရွယ်ရှိပြီဖြစ်တဲ့ဝါရင်အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကိုလူငယ်လွှတ်တော်အမတ်တွေကလူငယ်ခေါင်းဆောင်ပိုင်းနဲ့အစာထိုးလူသူတွေရှိခဲ့ပေမဲ့လေနန်စီပလိုစီရဲ့ခိုင်မာတဲ့ခေါင်းဆောင်မှုကြောင့်သူ့ကိုနောက်ထပ်အောက်လွှတ်တော်အမအများစုခေါင်းဆောင်ဖြစ်အမည်တင်သွင်းဖို့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်သူ့ကိုအမည်တင်သွင်းစဉ်သူပြောကြားခဲ့တာက
In the course of these last days and weeks has been my privilege to
ဒီရက်တွေသတင်းပတ်တွေမှာကျွန်မအနေနဲ့လွှတ်တော်အမတစ်တွေရောအမဟောင်းတွေရဲ့သဘောထားအမြင်တွေကိုပါနားထောင်ခွင့်ရခဲ့ပါတယ်။ရှေ့ကိုဘယ်လိုဆက်မလဲဆိုတဲ့သဘောထားတွေကိုကျမနားလေသဘောပေါက်ပါတယ်လို့ Miss Pelosi ကပြောသွားခဲ့တာပါ။ဒါကြောင့်လေသူ့အပေါ်ကန့်ကွက်လူသူတွေရဲ့ထောက်ခံမှုကိုရရှိစေဖို့နဲ့လူငယ်ခေါင်းဆောင်တွေကိုနေရာပေးနိုင်ဖို့သူ့အနေနဲ့အခုလာမဲ့တက်တန်း၄နှစ်အတွက်ပဲထမ်းဆောင်တော့မယ်လို့ပြည်ပေးခဲ့တာဖြစ်ပါတယ်။လက်ရှိသမ္မတ Trump အစိုးရရဲ့ policy တွေနဲ့ထိတ်တဲရင်ဆိုင်မှုများရှိရမှာဒလောစီမှာမက္ကဆီကိုဒိုင်းကြီးတိဆောက်ရေးနဲ့ပတ်သက်လို့အင်ဘူရိုနဲ့ထိတ်တက်ရင်ဆိုင်ရမှာလေသမ္မတထရမ့်ကိုသူကကင်တွေရမှာလေချီချူးချင်းခံခဲ့ရပါလေအင်ဘူရိုမှာတွေ့ဆုံစဉ်သမ္မတထရမ့်ကိုသူပြောကြားခဲ့တာကတော့
Mr. President, please don't characterize the strength that I bring to this meeting as a leader of the House.
ဒါကြီးချင်းကျမကအောက်လွှတ်တော်ဒီမိုကရက်အမအနည်းစုခေါင်းဆောင်နေရာနဲ့အခုလိုလာရောက်တဲ့ကျမရဲ့အင်အားဘယ်လိုရှိလဲဆိုတာကိုမပြောပါနဲ့ကျမတို့ပါတီကအောက်လွှတ်တော်မှာအမအများစုကိုရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ပါတီပါလို့ Miss Pelosi ကသမ္မတကိုပြန်ထောက်ပြခဲ့တာဖြစ်ပါတယ်Nancy Pelosi ဟာ1940မလ26ရက်နေ့မှာမွေးဖွားခဲ့တာဖြစ်ပြီးအစပထမမှာသူဟာအင်တောင်ရှင်းနဲ့တာသီ9ဦးတို့ကိုပြုစုပြုထောင်ရင်း1980ခုနှစ်မှာ California Democrat Party ဌာနချုပ်မှာဥက္ကဋ္ဌဖြစ်စေနာဝန်ထမ်းထမ်းဆောင်ခဲ့သူဖြစ်ပါတယ် Ford Magazine နဲ့တွေ့ဆုံမေးမြန်းကမှာသူက
I was not really interested in the limelight at all while my children were still in school I was the chair of the California Democratic
Party. ကျမအနေနဲ့နာမည်ကြီးဖို့စိတ်ဝင်စားခဲ့ပါဘူး။ကျမကလေးတွေကြောင့်နေစဉ်ကျမက California Democratic Party ဥက္ကဋ္ဌဖြစ်စေတဝန်ထမ်းထမ်းဆောင်ခဲ့ပါတယ်။နောက်ကနေပြီးတခြားလူတွေကိုပံ့ပိုးပေးခဲ့တဲ့နေရာမှာရှိခဲ့တာပါလို့ Nancy Pelosi ကပြောခဲ့တာဖြစ်ပါတယ်။ဒီနောက်1989ခုနှစ်မှာသူဟာ California Alderman မှာဖြစ်ဝင်ရောက်ရွေးချယ်ခံဖို့ကမ်းလှမ်းခြင်းခံခဲ့ရမှာထိုစဉ်သူကသူသမီးနဲ့တိုင်ပင်ခဲ့တယ်လို့ဆိုပါတယ
် When I asked my daughter Alexandra who would be going to senior year
မမီ Alexandra ကအထက်တန်းကျောင်းတက်နေတော့သူ့ကိုကျမမိခဲ့ပါတယ်သူ college တက်တဲ့အထိကျမကိုနောက်တစ်နှစ်အိမ်မှာပဲနေစေခြင်းလားလို့သမီးကိုမိခဲ့တော့သမီးကအမေဘွားမှာအရေးကြီးတာကိုလှုပ်ပါလို့တိုက်တွန်းခဲ့တယ်လို့ Miss Pelosi ကပြောခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံရေးလောကမှာ Nancy Pelosi တို့လွှတ်တော်အမတ်စားဖြစ်စဉ်ကအမျိုးသမီးအမတ်ဦးရေအတော်လေးနေပါပြီးနိုင်ငံရေးဟာအမျိုးသားတွေကြီးစိုးတဲ့လောကဖြစ်ခဲ့ပါတယ်ခုလိုအခြေအနေတွေအောက်မှာသူကလွှတ်တော်ရဲ့အမတ်အနည်းစုခေါင်းဆောင်အပြင်အမတ်အများစုခေါင်းဆောင်နေရာတွေမှာဒီမိုကရက်အမတ်ဦးရေအနည်းများလိုက်ဆောင်ရွက်ခွင့်ရခဲ့တဲ့အတွက်ကြောင့်လေသူဟာအောက်လွှတ်တော်မှာဝါရင်ခေါင်းဆောင်မှုတက်တန်းရှိခဲ့သူပါAmerican nation yi ma amyo tmi de pa win la nan yi ne patte lo tu ga
well we have to change that and one of the things I say is if we reduce the role of money in politics
jma lo di chi ni go pyaung ya ba le me nayan yi ne ngwe go u sa pe da dwi shot pi chin chin tit mya pye le aun set san cha bu u sa pe tin ma de da so nayan yi ma amyo tmi dwi po pa win la nan pi jma lo nayan twe tait kaung ma baအမျိုးသားတွေရုန်းကန်မှုနဲ့အမျိုးသမီးတွေရဲ့ရုန်းကန်မှုကမတူပါဘူးအမျိုးသမီးတွေကိုလူတို့အချိုးပြူလုပ်ငန်းတွေမှာပိုပါဝင်ဆောင်ရွက်ချင်ပါတယ်လွှတ်တော်မှာဝင်ရွေးမလားအစိုးရယာတုတွေမှာဝင်ထမ်းဆောင်မလားစသဖြင့်တို့ကိုစဉ်းစားစီခြင်းပြီးခေါင်းဆောင်ပိုင်းမှာအမျိုးသမီးတွေပိုပါဝင်ခွင့်ရရှိလိမ့်မယ်လို့ကျွန်မမျှော်လင့်ထားပါတယ်လို့ Nancy Pelosi ကပြောခဲ့တာပါ Nancy Pelosi အနေနဲ့အမျိုးသမီးတူဖြစ်တဲ့အတွက်ကြောင့်အမျိုးသားတွေထဲအခက်အခဲရှိပေမဲ့လို့လေလီဇာခံရမှုကသူ့အတွက်ပိုအရေးကြီးတယ်လို့လည်းသူကပြောပါတယ
် You just have to stay focused on what is important and yes people coming on your hair your jewelry your clothes
ကျမတို့ကအရေးကြီးတဲ့အချက်ကိုအာရုံစိုက်နိုင်ဖို့ပါပဲကျမရဲ့ဇီဝင်ပုံစံကျမလက်ဝတ်ရတနာအဝတ်အစားစသဖြင့်တို့နဲ့ပတ်သက်လို့လူတွေပြောကြတာတွေကိုကျမအရေးမထားပါဘူးအရေးကြီးတာကအမျိုးသမီးတွေနည်းနည်းယက်တီချက်ရှိဖို့နဲ့ဆုံးဖြတ်ချက်တွေဟာလေးစားခံရဖို့ဖြစ်ပါတယ်ဒီလိုဖြစ်ဖို့ကလေကျမတို့မှာဘ ഹു တုတအတိပညာရှိဖို့လိုအပ်ပါတယ်ဒါမှလည်းအမျိုးသမီးတွေပါဝင်မှုကိုပိုလက်ခံလာပြီးအမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်မှုအခြေအနေဟာပိုပြီးကောင်းလာမှာဖြစ်တဲ့အကြောင်း116ချိန်မြောက်အောက်လွှတ်တော်မှာအမအများစုခေါင်းဆောင်ဖြစ်လာမဲ့ Nancy Pelosi ကပြောကြားခဲ့ပါကြောင်းတင်ပြရင်ဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင် You can bend but never break me 'cause it only serves to make me